ာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဇွန်လ6ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမတို့ညီစင်ပါရှင်ဒီနေ့အစီအစဉ်မှာမိုးကုတ်မှာဗန်တွေကိုစစ်ကောင်စီတပ်တွေဖောက်ထွင်းသွားကြောင်း TNL ထုတ်ပြန်တဲ့သတင်းအပါအဝင်သတင်းဆောင်မတွေနဲ့တိုင်းရင်းသားဘာသာအစီအစဉ်တွေကိုထုတ်လွှင့်မှုရှိပါတယ်။အခုရင်ဆုံးသတင်းတွေကိုပြောပြပါမယ်ရှင်။မန္တလေးတိုင်းမြင်းကြံမြို့နယ်တူရင်ဘိုးရွာနဲ့ចောင်းဖြူကံရွာကိုစစ်ကောင်စီတပ်ကဇွန်လ4ရက်နေ့မှာစစ်ကြောင်းထိုးစဉ်ចောင်းဖြူကံရွာစာသင်ကျောင်းမှာပိတ်မိသွားတဲ့လူ100ခန့်ဖမ်းဆီးခံထားရတယ်လို့ဒေသခံတွေကပြောပါတယ်။ဇွန်လ4ရက်မနက်ပိုင်းမှာအင်အား60ခန့်ပါတဲ့စစ်ကောင်စီတပ်စစ်ကြောင်းကတူရင်ဘိုးရွာကိုဝင်ရောက်စီးနင်းရမှာနေအိမ်12လုံးကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။စစ်ကြောင်းဝင်လာတာကြောင့်လူ2000ခန့်လဲဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ဆိုပါတယ်ရှင်။မန္တလေးတိုင်းမိုးကုတ်မြို့အနောက်ချမ်းမှာတိုက်ပွဲကာလအတွင်းစစ်ကောင်စီတပ်တွေကဗန်တွေကိုဖောက်ထွင်းပြီးငွေသားနဲ့ကြောင်းမြက်ရတနာစုစုပေါင်းတန်ဖိုးကျပ်သိန်း2000ဝန်းကျင်ယူဆောင်သွားတယ်လို့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကဇွန်လ5ရက်နေ့မနေ့ကထုတ်ပြန်ပါတယ်။ဇွန်လ28ရက်နေ့က TNL နဲ့မဟာမိတ်ပူးပေါင်းအဖွဲ့တွေဟာစစ်ကောင်စီတပ်ဆွဲထားတဲ့ဒေါ်နန်းကြည်တောင်စခန်း၊ရွှေလိပ်ပြာစခန်း၊ရွှေမြဝန်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ရမှာစစ်ကောင်စီတပ်သားတွေကမြို့ရင်းမှာရှိတဲ့ကြက်ပြင်ရဲစခန်းနဲ့ဗန်တွေမှာထွက်ပြေးခိုအောင်ခဲ့ပြီးကမ္ဘောဇဗန်နဲ့ CB ဗန်တွေကနေငွေသားနဲ့ကြောင်းမြက်ရတနာတွေယူဆောင်သွားတဲ့အထောက်အထားတွေတွေ့ရှိခဲ့တယ်လို့TNL ထုတ်ပြန်ကြမှာပါရှိပါရရှင်မန္တလေးတိုင်းမေဒရာနဲ့စင်ကူးမြို့နယ်မှာရှိတဲ့စစ်ကောင်စီလက်အောက်ခံပြည်သူစစ်တွေပြူစောထီတပ်ဖွဲ့ဝင်တွေအနေနဲ့အများဆုံးလက်နက်ချပြီးပြည်သူရင်ခွင်ခိုလုံဖို့ပြည်သူကာကွယ်ရေးတပ်ဖွဲ့မန္တလေး MDY PDF ကဇွန်လ5ရက်နေ့မှာတိုက်တွန်းလိုက်ပါတယ်လွဲမားတဲ့ယုံကြည်ချက်ကြောင့်ဖြစ်စေအဓမ္မစေခိုင်းခံရတာကြောင့်ဖြစ်စေပြည်သူတွေအပေါ်ကျူးလွန်တဲ့ပြစ်မှုတွေကိုရပ်တန့်ပြီးပြည်သူရင်ခွင်ခိုလုံဖို့အကောင်းဆုံးနဲ့နောက်ဆုံးအခွင့်အရေးဖြစ်တယ်လို့လဲဆိုပါရယ်ခိုလုံလာသူတွေကိုလူကုန်သိက္ခာနဲ့အညီရှင်သန်နေထိုင်ခွင့်ရမယ်လို့ဂရုပြုကြောင်းနဲ့ဒီတိုက်တွန်းချက်ကိုလက်မခံဘဲစစ်ကောင်စီနဲ့ဆက်ပူးပေါင်းနေမယ်ဆိုရင်ပြက်ပြက်သားသားချေမှုန်းသွားမယ်လို့သတိပေးထားပါရယ်ရှင်ရခိုင်ပြည်နယ်အခြေစိုက် Development Media Group DMG သတင်းတောက်ကိုထအောင်နဲ့ရုံးဝင်နှန်းကိုစိုးဝင်းအောင်တို့အပါအဝင်ဖန်စီခံထားရတဲ့သတင်းသမားအလုံးလွတ်မြောက်ရေးစစ်ကောင်စီကိုဖိအားပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကိုနယ်စည်းမခြားသတင်းထောက်များအဖွဲ့ RSF ကဇွန်လ5ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ DMG သတင်းထောက်ကိုထက်အောင်နဲ့ရုံးဝန်ထမ်းကိုစိုးဝင်းအောင်တို့ကိုအကြမ်းဖက်လုပ်ငန်းတွေမှာပံ့ပိုးကူညီတဲ့ဆိုရဲဆွဆွဲချက်တွေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်52ကာကြီးနဲ့စစ်တွေမျိုးနယ်တရားရုံးကဇွန်လ28ရက်နေ့မှာအလုတ်ကျန်းတဲ့ထောင်ဒဏ်5နှစ်မတရားချမှတ်လိုက်တဲ့အပေါ်ရှုံချတယ်လို့လဲ RSF ကဆိုပါရယ်ဒါပြင်မြန်မာစစ်ကောင်စီကသတင်းဌာနတွေအပေါ်ဖိနှိပ်မှုတွေရပ်တန့်အောင်ပို့ပြီးဖိအားပေးဖို့လဲ RSF ကနိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းလိုက်ပါရယ်ရှင်ကချင်ပြည်နယ်မိုးကောက်မြို့မှာနန့်ကောင်းနဲ့နန့်ရင်ချောင်းရီမြင့်တက်တာကြောင့်တမျိုးလုံးနီးပါးရေဝင်နစ်မြုပ်နေတယ်လို့ဒေသခံတွေနဲ့ကူညီကယ်ဆယ်ရေးလုပ်နေတဲ့သူတွေကပြောပါရယ်နိုင်ရင်ချောင်းဟာစိုးရင်ရေမှတ်အထက်၄ဘီကျော်နဲ့နတ်ကောင်းချောင်းဟာစိုးရင်ရေမှတ်အထက်၃ဘီကျော်မြင့်တက်နေပြီးနောက်တရက်မှာချောင်းနှစ်ခုလုံးနောက်ထပ်တစ်ဘီခန့်ဆက်လက်မြင့်တက်လာနိုင်တယ်လို့စစ်ကောင်စီကဇွန်လ5ရက်မနေ့ကထုတ်ပြန်ပါတယ်။ဇွန်လကုန်ကစလို့မိုးတဲထန်စွာရွာသွန်းတာကြောင့်မေခမလိခအေယာရီနဲ့ချင်းတွင်းမြေရီတွေမြင့်တက်တာကြောင့်လူပေါင်း3000ထက်မနည်းဘေးလွရာကိုရွှေ့ပြောင်းခဲ့ရပြီးရေကြီးမှုအတွင်လူသေးဆုံးမှုနဲ့နေအိမ်တွေမျောပါပျက်စီးမှုတွေလည်းရှိခဲ့ပါတယ်ရှင်။သတင်းဆောင်မအစီအစဉ်မှာစီရေးအချက်လက်တွေပြုစုနေတဲ့လွတ်လပ်တဲ့အဖွဲ့အစည်းဖြစ်တဲ့မြမမူဝါဒရေးရာ Institute စီရင်တွေအရစစ်တပ်အာဏာသိမ်း3နှစ်အတွင်းအညာဒေသမှာစီရေးပဋိပက္ခအကြိမ်ရေ2000ကျော်ဖြစ်ပွားခဲ့ပါတယ်။စီရေးအကဲခတ်တွေကတော့အညာဒေတာမှာတော်လှန်ရေးအင်အားစုတွေကစီရေးအရာအလေးတာနေတယ်လို့သုံးသပ်ပါတယ်။ကိုရဲကောင်မြင့်မောင်တင်ပြမှာပါရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး3နှစ်အတွင်းမှာအညာဒေတာစကိုင်းနဲ့မကွေးတိုင်းတွေမှာစီရေးပြည်ပခဖြစ်ပွားတဲ့အကြိမ်ရေ2000ကျော်နဲ့အများဆုံးဖြစ်တယ်လို့မြမမူဝါဒရေးရာ Institute MPI အဖွဲ့တည်ထောင်သူဦးစောတူဆိုင်ကပြောပါတယ်။ 2021ခုနှစ်ဧပြီလကနေ2024ခုနှစ်မတ်လအတွင်းသဂိုင်းတိုင်းမှာစစ်ရေးပြပခဖြစ်ပွားမှုအကြိမ်ရေအတွက်16,838ကြိမ်နဲ့မကွေးတိုင်းမှာအကြိမ်ရေအတွက် 9,495 ကြိမ်ဖြစ်ပွားခဲ့တာလို့ဆိုပါတယ်။သဂိုင်းတိုင်းနဲ့မကွေးတိုင်းမှာစစ်ရေးပြပခဖြစ်ပွားတဲ့အကြိမ်ရေများနေပေမဲ့တော်လိုင်းအင်အားစုတွေရဲ့စစ်ရေးလှုပ်ရှားမှုတွေထိရောက်မှုကတော့အားနည်းနေသေးတယ်လို့အဖွဲ့တည်ထောင်သူဦးစော်တူဆိုင်ကပြောပါတယ်
။ထိရောက်မှုပေါ့ထိရောက်မှုကတော့ထိရောက်မှုအားတော့ရန်အားနည်းတယ်ပြောရမှာပေါ့နော်။ဥပမာနံပါတ်အရာများပြီမဲ့တွေ့မှုတွေများပြီမဲ့ဟိုပြပခတင်ရတဲ့များပြီမဲ့ဒီအညာမှာဒါပေမဲ့ဟိုမှာရှမ်းမြောက်တို့လိုတောင်မလဲကရင်ကရင်နီတို့လိုအခုဆိုရခိုင်ရနေဒီတိုင်းနာနေရဲ့ဆိုင်တော့ထိရောက်မှုပြောမလားအဲ့ဒါတော့ရန်အားနည်းတာပေါ့
စကိုင်းတိုင်းဝက်လက်မြွနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကတော့စကိုင်းတိုင်းမှာစစ်ရေးရစစ်ကောင်စီတပ်တွေကအရေးနိုင်လာတယ်လို့ RFA ကိုပြောပါတယ်
။ကျွန်တော်တို့ကလက်နက်တက်စင်တော်မှကျွန်တော်တို့တစ်နှစ်ကျော်ကျော်ပဲရှိသေးတယ်။အရင်တုန်းကကျွန်တော်တို့ကတူမီနဲ့ရာလက်နက်နဲ့မိုင်းနဲ့ပဲတော်လန်ခဲ့ကြတာ။အခုကလက်နက်တက်စင်ပြီးတစ်နှစ်ကျော်ကျော်ပဲရှိသေးတယ်။သူတို့ကအထိုင်စခန်းတွေထဲပဲထိုင်ပြီးတော့အထိုင်ကိုချမ်းသိအနေထားတွေမှာသူတို့ခံနေရတယ်။စစ်ကြောင်းဆိုလုံးဝမထိုးနိုင်တော့ဘူး။
2023ခုနှစ်အောက်တိုဘာလကစတင်ခဲ့တဲ့2029စစ်စင်ရေးအတွင်းသခိုင်းတိုင်းထပ်ပိုင်းမော်လူကော်လင်ခမ်းပတ်ရွှေပြည်အေးမြို့တွေကိုကာကွယ်တပ်ဖွဲ့ဝင်တွေကသိမ်းယူနိုင်ခဲ့ပါတယ်။အမျိုးသားညီညွတ်ရေးဆိုရာ NUG ရဲ့ကာကွယ်ဝင်ကြီးဦးရီမွန်ကလည်းပြီးခဲ့တဲ့မေလ14ရက်နေ့ကမကွေးပြည်သူ့ကာကွယ်တပ်ဖွဲ့ PDF ရဲ့စစ်တပ်နန်းစင်ပွဲကိုပေးပို့ခဲ့တဲ့တဝန်ထွာမှာသခိုင်းမကွေးအပါအဝင်မြေပြန့်ဒေသတွေမှာမဟာဗျူဟာထိုးစစ်တွေမကြခင်စတင်တော့မယ်လို့ထည့်သွင်းပြောဆိုထားပါတယ်။လုံးကြုံရင်းရအမြင်ဖော်လို့တဲ့စစ်တပ်အရာရှိဟောင်းတို့ကတော့အညာဒေသမှာစစ်ကောင်စီတပ်တွေကတော်လှန်ရေးအင်အားစုတွေရဲ့စစ်စင်ရေးကိုတားဆီးထားနိုင်တယ်လို့သုံးသပ်ပါတယ်
။မြန်မာတော့နှစ်မျိုးလိုရှိတယ်ဆိုတော့ထိထုတ်တယ်ဆိုတော့ဘောကတော့ကျွန်တော်တို့ကဟိုတားဆီးနိုင်တယ်လို့ပဲကျွန်တော်တို့ကပြောရမယ်။ထိထုတ်နိုင်တယ်ဆိုတဲ့သဘောကြောင့်သူက security ပါတယ်လေနော်။ security ပါတယ်ကျွန်တော်တို့ကအဲဒီ operation ရဲ့ security ဆိုကဏ္ဍနှစ်ခုရှိတာပေါ့။အဲ့တော့ operation ဘိုင်းမှာတော့သူတို့ချိန်ကြအောင်မလုပ်နိုင်တော့ဘူး။ဒါပေမဲ့ security ဘက်မှာကျတော့ချိရောက်ဒီဘက်ကကာပြစ်တယ်ဆိုတော့မကာပြစ်တယ်ဘူးဒါကတော့အမှန်ပဲ
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့2024ခုနှစ်ဇူလိုင်လ1ရက်နေ့ထုတ်ပြန်ချက်အရမြန်မာနိုင်ငံတဝန်းမှာစစ်ရေးပြည်ပခါတွေကြောင့်ပြည်တွင်းနေရက်စွန့်ခွာထွက်ပြရသူ3သန်းကျော်ထိရှိနေပါပြီဒီထဲမှာသခိုင်းတိုင်းကစစ်ဘေးဒုက္ခသည်12သိန်းကျော်နဲ့အများဆုံးဖြစ်ပြီးတော့မကွေးတိုင်းမှာတော့စစ်ဘေးဒုက္ခသည်2သိန်းကျော်ထိရှိနေပါတယ်ခင်ဗျာ
ဆလပီအပတ်စဉ်ထုတ်လွှင့်နေတဲ့ပြပသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာစစ်တပ်ဟာစစ်ပွဲတွေမှာနိုင်ငံတကာဥပဒေအရမတုံ့ဖို့တားမြစ်ထားတဲ့လက်နက်တွေနဲ့ဓာတ်ရုလက်နက်တွေတုံးနေတာဖြစ်နိုင်ကြောင်းစောင်းပါနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာဒုက္ခသည်တချို့ထပ်ရောက်လာတဲ့အကြောင်းတွေကိုကိုရဲကောင်မြင့်မောင်ကပဲဆက်ပြောပြပါမယ်ရှင်။
အခုပထမဆုံးမြန်မာစစ်တပ်ဟာတိုင်းရင်းသားဒေသတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေမှာနိုင်ငံတကာဥပဒေတွေအရအသုံးမပြုဖို့တားမြစ်ထားတဲ့လက်နက်တွေဓာတ်ရုပ်လက်နက်တွေအသုံးပြုနေတယ်လို့ဆွဆွဲချက်တွေပို့များလာတဲ့အကြောင်းအယ်ဂျာဇီးယားသတင်းဌာနကသတင်းဆောင်မကိုတင်ပြပါမယ်။ပြီးခဲ့တဲ့ဧပြီလကကချင် PDF တပ်ဖွဲ့ဝင်ကိုအောင်ငယ်ဆိုသူအပါဝင်တပ်သားချို့ဟာစစ်ကောင်စီတပ်တွေဒရုန်းနဲ့ကျဲချလိုက်တဲ့ဘုံပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတပ်သားတွေဆေးရုံတက်ပြီးကုသမှုခံယူနေတဲ့အချိန်မှာတော့ကုသပေးနေတဲ့ဆရာဝန်တွေဟာဘုံဒဏ်ရာရတဲ့လူနာတွေမှာတွေ့နေကြမဟုတ်တဲ့လက္ခဏာတွေတွေ့လာရတယ်လို့ဆောင်းမကဆိုပါတယ်။လူနာတပ်သားတွေမှာဘုံစမှန်တဲ့ကိုယ်ငါအစိတ်ပိုင်းတွေကိုသွေးမြောက်တော့တဲ့လက္ခဏာတွေပြလာပြီးအသားတွေစပြီးပုတ်လာပါတယ်။ဒီလိုမျိုးဘုံစမှန်တဲ့လူနာတွေမှာဒီလိုလက္ခဏာမျိုးတွေတွေ့ရလိမ့်မရှိပါဘူးလို့တပ်သားတွေကိုကုသပေးနေတဲ့ဆရာဝန်တွေကအယ်ဂျာဇီးယားကိုပြောပြခဲ့ပါတယ်။ဒီလိုလက္ခဏာမျိုးတွေဟာဒဏ်ရာကနေပိုးဝင်ပြီးသွေးအဆိပ်တင့်တဲ့အခါဖြစ်တတ်ပါတယ်။ဒါပေမဲ့ဒီလူနာတွေမှာအဲ့လိုသွေးအဆိပ်တင့်တဲ့လက္ခဏာမရှိဘဲအန္တရာယ်ရှိတဲ့ဓာတုပစ္စည်းတွေနဲ့ထိတွေ့မိတဲ့အတွက်ဖြစ်လာတာဖြစ်နိုင်တယ်လို့ကုသပေးနေတဲ့ဆရာဝန်တွေကယူဆတဲ့အကြောင်းသတင်းကဖော်ပြပါတယ်။စစ်မြေပြင်မှာဘုံဒဏ်ရလာတဲ့တပ်သားယာကနန်းလောက်ထိကုသပေးခဲ့တဲ့ဒေါက်တာစိုးမင်းဆိုသူကကိုအောင်ငယ်ရဲ့လက်မောင်းကဘုံစမှန်တဲ့ဒဏ်ရာဟာသွေးဆိတ်တင်ပြီးအသားတွေပုတ်လာပါတယ်။နှစ်ရက်လောက်ကြာမှလက်မောင်းတစ်ခုလုံးညုံမဲပြီးအနံ့စိုးတွေလည်းထွက်လာပါတယ်။ဒါကြောင့်တတိယမြောက်နေ့မှာတော့လက်မောင်းကိုအလေလောက်ကနေပြီးတော့ဖျက်ပေးလိုက်ရပါတယ်လို့ပြောတဲ့အကြောင်းဆောင်းမကဖော်ပြထားပါတယ်။ အလားတူပဲဒရုန်းကနေကျဲချတဲ့ဘုံးတံခံခဲ့ရတဲ့ KIA တပ်သားတို့ကတော့ဒဏ်ရာကိုပိုးဝင်တဲ့လက္ခဏာမရှိပဲအခြေအနေပိုဆိုးလာပြီးကွယ်လွန်သွားခဲ့ပါတယ်။အလားတူပဲကရင်ပြည်နယ်ကော့ကရိတ်မြို့မှာလည်းဂျိုကာစစ်ကြောင်းကတိုက်ခိုက်ရေးသမား30လောက်ဟာအဆက်ငွေဘုံးလိုယူဆရတဲ့ဘုံးနဲ့တိုက်ခိုက်ခံခဲ့ရတယ်လို့အယ်ဂျာစီယာကဖော်ပြပါတယ်။စစ်ကောင်စီဟာအလွန်ကျွံအင်အားသုံးပြီးတိုက်ခိုက်တာနဲ့အရက်သားပြည်သူတွေထိခိုက်ဒေသအောင်တိုက်ခိုက်မှုတွေပြုလုပ်ခဲ့တာကြောင့်စစ်ရာဇဝမှုကျူးလွန်သူဖြစ်ဆွဆွဲခံထားရတာရှိပါတယ်။အခုလည်းနိုင်ငံတကာမှာတားမြစ်ထားတဲ့ဓာတ်ရုပ်ဆေးဝါးလက်နက်တွေကိုသုံးပြီးတိုက်ခိုက်နေတာဖြစ်နိုင်တယ်လို့ကောက်ချက်ချနေတဲ့ကြောင်းအယ်ဂျာစီယာဆောင်းမမှာဖော်ပြထားပါတယ်။အခုဆက်လက်ပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်တပ်တော်အေရဲ့စစ်ကောင်စီတပ်တွေကိုထိုးစစ်ဆင်တိုက်ခိုက်ပြီးမောင်းတော်မြို့ကိုသိမ်းယူခဲ့တဲ့တိုက်ပွဲမှာမြို့ကန်ရိုဟင်ဂျာတွေထိခိုက်ခံစားရတဲ့အကြောင်းရိုက်တာသတင်းဌာနကအဆောင်မကိုတင်ပြပါမယ်။ပြီးခဲ့တဲ့ဇွန်လ19ရက်နေ့ကမောင်းတော်မြို့ကဗလီတစ်ခုတွင်မှဝစ်ပြူနေတဲ့အသက်45နှစ်အရွယ်ဦးအဗ္ဒူဆိုသူဟာကောင်းဝင်ရံမှာပြန်ဝဲနေတဲ့ဒရုန်းယာဉ်တစ်ခုကိုတွေ့ခဲ့ရပြီးတဲ့နောက်ဒရုန်းယာဉ်ဘော်ကနေကျေးချလိုက်တဲ့ဘုံပောက်ကွဲမှုကြောင့်ဒဏ်ရာပြီးသတိမေ့မျောသွားတဲ့အကြောင်းကိုသူအခုရောက်နေတဲ့ကောက်ဆက်ပဇာဒုက္ခသည်စခန်းကနေပြန်ပြောပြခဲ့ပါတယ်။သူဟာ2019ခုနှစ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလှုပ်စင်တုန်းကတော့မှထွက်မပြေးခဲ့ပေမဲ့အခုတော့တိုက်ခိုက်မှုကြောင့်ဒဏ်ရာရထားပြီးစားစရာလည်းမရှိတဲ့အတွက်နေရက်စာတီကိုစွန့်ခွာပြီးထွက်ပြေးလာရတဲ့အကြောင်းပြောပြခဲ့ပါတယ်။အခုဆိုရင်ဦးအဗ္ဒူလိုပဲရခိုင်ပြည်နယ်မှာဆိုးဝါးတဲ့အခြေအနေတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေပိုများလာနေတယ်လို့ဆိုပါတယ
်။အခုဒီခါမှာတော့မွန်တိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရန်ထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင်။
ငွေရောပရိသတ်ညံပေကလန်စတတ်တညုံလိုင်းဦးကေကဒိုင်ပွန်ကတဆိုင်ကျောဆိုင်ကရဘာပရကန်ကြီးကောရဟနာမွေဖြစ်နေမိတာရအကြည့်ကြောင့်ထလရမဆိုင်အာဖေဖဲဆာမွန်ဆွက်ဆောထာနောအိုမီဆိုက်ထောကီတလီယန်တော့ဖောကကလာပတာဒိုင်ဒွေကောပရင်တိုင်မောထဟရခရတ်ပလောပရိုင်နောပဟဘကနတောကနလွေပရင်ကလေမောချက်ထောတန်ထဘာအာကနောလူတဝဒိုင်မောတောဒိုင်ဒွေကတိပရင်တိုင်မောထဟရခရတ်လကောရာဒူရိုင်းအုတ်ထောက်ကွမ်းတော့ညကလိုင်းတိုင်းကရန်မောကလိုင်းကလိုင်းမနိုကောကေတန်ကရာကျောင်းကောတာဂျုံတေတော့အရတ်လငယ်နုံနတာဒိုင်ရဲတော့ကောဆွန်ကရန်မနိတာမဟောချိမဟောတော့ဇမောဇမုတ်မငရာညသစာတော့တောဟဝိနိုကောကေတန်ကရာဖောသမယံကတာဒိုင်ဒိဟနာရက်တိရိနန္ဒာကောအရတ်အနဝါတော့ကောပတိုင်ဇမဟတောင်းကလင်းဇမောဇမုတ်မငတော့ညဟေတိုင်းမောတော့ကလေးကလင်းရတ်ကုတ်နမနိုကောညသစာတော့ကဲလကမ်ရာဟုတ်ကရဟနာရိုင်းအုတ်ထုတ်တိုင်းတွေတော့ကောညကလင်းတိုင်းမောတော့ကလိုင်းမတော့ညမောမကဲစောင်းကလခကေပကော့မနိုကလေးကဲလကမ်ရာတော့ကလင်းတာဂျုံစမုတ်ငိုချူပေါန်ကမကဲနုကောကုန်းကောင်စီမနန်တော့ကလင်းစမောစမုတ်ကရန်မောဟနာရက်တိရိနန္ဒာကောအရတ်အနဝါကတော့ညဟေလုတ်မောင်ဒုကရန်မောလမွေပါချုတ်တလာကောရတ်ကုတ်နာလနုံနိုကလေးကေတန်ကစ်လကမ်ရာပရိဆတ်ညပေကလန်မောအာဖေဖဲဆာမောဘူဒိုညကမ်လာယောព្រោះតែសំពកលិកានដែរនោះបបតតក៏សំអនឡាញលុយព្រៀងណាលេបតនថាបអាកណោតែសំពកលិកានឹងដួតវ៉ាដៃមនដោព្រឹងសវ៉ាដៃចាត់ក៏សំក៏ដែរប៉ស្កុលមកម្នេម្នេនឹងដោអតៃសំកាប់ងងដួតៃសំកោបតតក៏មកសំកានលេមកបងងួនណោនោះបបតតក៏មកសំនោះកោគេតាមគេដែរប្របឡោណោមរួតៃសំពកលិការយក៏ដែរញមមកឯក្លែងអត់ចុះក៏ហកីរាបតតក៏មកដោលតាដៃមកមលិនកោអក្រាកត់ក្លងកោពួកក្លងដាបតតកមនូកោគិតានគិតនុតលកុំលូនដៃមមលើមតឡារ៉ានោះបបតតកសោនអូនក្លែងករ៉ាលមេងកុំលូនដោលជូលិជាហមហេកាតាំងណងបោកើតលេតតេងចមចមក្លែងក្លែងតនកោញេឆាក់ហមលកំរ៉ាតៃសំបកលិកានុតោដៃរីកោមងោពុយវ៉ាចោកតរបតតកមងតោញេក្លែងនុទេសាហវតោតោកខុយកោប្រេងអាក្លែងហមហេកានោះបតនុមមួយកោគិកោមានតែអបតតមងងួលលូលារ៉ាប្របឡោណោដួតៃសោនរីកទេអ្នកក៏មិនបោកគេមកមកឯចោះក៏តលកុំលូនអាចារ្យអប់មកតឡាមកឯកប់សោនចោះក៏តលកុំលូនណុកណុកមកតឡាមកឯកប់ក្លោមតតក៏មនុកោគេតាំងគេដែរក្រៅនោះក៏មានសានអវ័យតោក៏តៃសោនអលេសោកុនស៊ីមរ៉ាន់តោហមហេកាតៃសោននឹងលោបបៃដេនចៃថោក៏បបៃដេនរីតោមិនេះមិនេះតតៃតាច់មនុកោលេគេតាំងគេលកំរោអាចារ្យចង់ឡរមសាយអាវេផេសាមនសក់សោថាណោតតាឆាបណោរ៉ាតាំងគុំធម្មឡោណោ
RFA ရဲ့အစီအစဉ်တွေကိုဒီမှာပဲရန်နာပြစီမြန်မာပြည်သူပြည်သားများဘေးရန်တွေကင်းဝေးကြပါစေရှင်